တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် MCA လက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီနဲ့ KNU ကရင်အမျိုးသားအစည်းအရုံးတို့ကြားမှာအောက်ခြေပိုင်းမှာနေမည်အငင်းပွားမှုတွေနဲ့တရားစာတထုတ်လုပ်မှုနဲ့ပတ်သက်လို့တင်းမာမှုတွေကြောင့်တနင်္လာရီတိုင်းရေပြူမြို့နယ်ထဲမှာမတ်လ၄ရက်နေ့ကတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဒါဟာဒီလက်နက်ကိုင်နှစ်ဖွဲ့အကြားသတင်းပတ်နှစ်ပတ်အတွင်းဒုတိယအကြိမ်မြောက်တိုက်ပွဲဖြစ်ခဲ့တာပါ။ဒီအကြောင်းအပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မွန်ပြည်သက်ပါတီနဲ့ KNU ကရင်အမျိုးသားအစည်းအရုံးတို့ရဲ့အောက်ခြေပိုင်းကတက်တေကြတင်းမာမှုတွေဖြစ်ခဲ့တာ2016ခုနှစ်ကစတင်ခဲ့ပါတယ်။မတ်လ၄ရက်နေ့ကတော့တနင်္လာရီတိုင်းရေပြူမြို့နယ်ထဲမှာနှစ်ဖက်တိုက်ပွဲဖြစ်တာတွေရှိခဲ့တယ်ဆိုပြီးမွန်တရင်အေဂျင်စီရဲ့အက်ဒီတာနိုင်ပညာအောင်ကပြောပြပါတယ်
။တဝဲလမ်းမှာရှင်တဝဲမော်တော်ကားလမ်းနော်။အဲ့ဒါတနင်္လာရီတိုင်းပဲချမ်းမှာအဲ့ဒီရေပြူမြို့နယ်တွင်းမှာအလဲခန်းရွာရှိတယ်။လဲခန်းရွာအဲ့ဒါမွန်ပြည်တိုင်းချုပ်ပဲများအဲ့ဒီလေအလဲဆန်းရွာရဲ့အရှိတ်အဝါဆမ်းမှာအဲ့ဒါမနေ့ကမနေ့ရှင်းနိုင်ကျွဲလောက်မှာနိုင်ဝဲလောက်မှာပဲသူဒီကမ္မင်းနဲ့လာဖြစ်ကြတော့
ပြစ်ခတ်တက်ခဲမှုရဲ့ဆေးရီပူးတွဲစောင့်ကြည့်ကော်မတီ GMC အစည်းအဝေးတက်နေတဲ့ KNU ဘိုးကော်မတီဝင်နဲ့ဖြစ်ဗိဒဝဲခရိုင်ကအမြဲတမ်းကော်မတီဝင်တူဦးလည်းဖြစ်တဲ့ဘရိုဘီးလည်းကတိုက်ပွဲဖြစ်တာမှန်ကန်ကြောင်းနဲ့ထိခိုက်သေးဆုံးမှုတော့မရှိဘူးဆိုတဲ့အကြောင်းအခုလိုပြောပြပါတယ်
အခြေအနေတော့ဟိုစားပေါ့မင်းကကျွန်တော်နဲ့အဆက်တူရတော့ဟိုစားပေါ့နော်ဘယ်တမဟိုစားပေါ့အလေးစခန်းလာအဲ့ဒါအဆက်ပြေးတာပေါ့နော်ဘာမှတိကျမှုမရှိပါဘူးနော
်မွန်ပီတက်ပါတီနဲ့ KNU ကြားမှာ2018ခုနှစ်ထဲမှာလဲတိုက်ပွဲတွေ၅ချိန်တည်းမနဲ့ဖြစ်ပွားခဲ့ကြောင်းဖြစ်ပွားမှုတိုင်းမှာမွန်ပီတက်ပါတီထိန်းချုပ်ထားတဲ့နေမျိုးတွေမှာ KNU ဘက်ကတစ်ထုတ်လုပ်မှုတွေလုပ်ရကနေပဋိပက္ခတွေဖြစ်လာရတယ်လို့လဲမွန်တရင်အေဂျင်စီကအက်ဒီတာနိုင်ပညာအောင်ကပြောပြပါတယ်
မင်းတို့ကတရားယူနေဖြစ်တာစိတ်ကြိတ်စားပါပဲစိတ်ကြိတ်စားပါလေမင်းတို့ကလည်းမင်းတို့ကစိတ်ပိတ်ထားတယ်အဲ့ဒီအမှန်ဘောကမင်းတို့မှာငင်းကြံကြီးဟိုးကလေးကယူထားတယ်65လို့ထောက်စနစ်ကမှဆက်တည်အေရီယာကိုသတ်မှတ်ပေးထားတော့မွန်ပြည်တိအေရီယာလို့ခေါ်တော့အိမ်မှာဒါမှမဟုတ်တရားယူလဲယူနေအိမ်မှာရှိခဲ့တယ်လေပြင်းကလေးကဆိုတော့အဲ့မှာသူ့နဲ့သူ့နဲ့လို့လည်းနေပါစိတ်ကြစိတ်ကြိတ်စားနေပတ်သက်လို့ပဲအဲ့ဒါမွန်ကစစ်ပိုက်ကြတယ်ဝမ်းနဲ့စစ်ထုတ်တယ်ဆိုတော့အဲ့ဒီမှာမဖြစ်ကြဘူး။ဒီဟာကအောက်ခြေမှာအောက်ခြေကစီဝါရီလုတ်တဲ့ဟာဒီနေ့ပဲတိုင်းတယ်လေ
။ပြီးခဲ့တဲ့ဖေဖော်ဝါရီလ24ရက်နေ့တုန်းကလည်းမွန်ပီနယ်နဲ့တနင်္လာရီတိုင်းဒေသကြီးအဆက်ရင်းချောင်းပြားအစွန်မန်အောင်ကျေးရွာအရှိတ်ဒေသမှာတစ်ထုတ်လုပ်နေတဲ့ KNU တပ်ရင်း16တပ်ဖွဲ့ဝင်တွေနဲ့မွန်ပီသက်ပါတီဗဟိုလုံခြုံရေးတပ်ဖွဲ့တို့ကြားမှာလည်းပြစ်ခတ်မှုအနှင်းငယ်ဖြစ်ပွားခဲ့ပါတယ်။မွန်ပီနယ်နဲ့တနင်္လာရီတိုင်းဒေသကြီးအဆက်ရင်းချောင်းပြားအစွန်မောင်ကျေးရွာအရှိတ်ခွနမိုင်းအကွာဒေသမှာလဲပြီးခဲ့တဲ့ဇန်နဝါရီလအတွင်းကတစ်ခိုးထုတ်နေတဲ့တစ်ခုတ်သမား32ဦးနဲ့တကွဆက်ရံနေရာတွေကိုလဲမွန်ပီတက်ပါတီကဖမ်းဆီးမိခဲ့ပါတယ်မွန်ပီတက်ပါတီနဲ့ KNU ကြားမှာနှစ်ဖက်တင်းမာမှုတွေရှိတာကြောင့်ပြီးခဲ့တဲ့နှစ်တုန်းကတော့နှစ်ဖက်တာဝန်ရှိသူတွေညှိနှိုင်းဖြည့်ဆည်းမှုတွေလုပ်ခဲ့ရပါတယ် KNU ကရင်မျိုးသားအစည်းအရုံးကတော့မြမအစိုးရနဲ့2015ခုနှစ်ထဲမှာတနိုင်ငံလုံးပြစ်ခတ်တက်ခတ်မှုရဲ့စေသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့ပြီးမွန်ပီတက်ပါတီကတော့ပြီးခဲ့တဲ့ဖေဖော်ဝါရီလ13ရက်နေ့မှာလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။နှစ်ပေါင်း30နီးပါးကြာဖွဲ့စည်းနှစ်ခုကြာမှာမဟာမိတ်ကောင်းတွေဖြစ်ရက်တည်လာခဲ့ပြီး2016ခုနှစ်လောက်ကစပြီးအောက်ခြေတက်တွေကြာမှာနေမြေဆိုင်ရာအငင်းပွားမှုတွေစီးပွားရေးဆိုင်ရာကိစ္စတွေနဲ့တိုက်ပွဲတွေဖြစ်လာခဲ့ပါတယ်ရှင်။